စကိုင်းတိုင်းတဲကကရင်မျိုးနဲ့ကင်းလန်းမှတ်တိုင်20မှာမေလ22ရက်နဲ့23ရက်တွေမှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပစ်ခတ်မှုတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတက်ဆွဲပြီးတော့လုံခြုံရေးနေရာယူထားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။မေလ24ရက်တနင်္လာနေ့မှာတော့ကရင်မျိုးအပိုင်းချင်းနှင်းမြစ်ရှေ့ဘက်ခြမ်းဇီးပြူကုန်းရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ပစ်ခတ်တာတွေဆက်ဖြစ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါရယ
်ဒီနေ့တိုင်ပွဲအခြေအနေကတော့လက်တလောတော့အွန်ဖြစ်တယ်ကျွန်တော်တို့ဟိုတူတင်ကိုတင်ပဲရှိနေဟိုတင်းမာနေတဲ့အခြေအနေပဲရှိနေတယ်အခုလက်တလောမှာတော့ကျွန်တော်တို့ကနေချင်းလို့မြေအရှိတ်အချင်းကတော့ဟိုဟာတိတ်တိုက်တွေးမှုတွေရှိနေတယ်ပြစ်ခတ်မှုတွေရှိနေတယ်အဲကောင်ကတော့ကျွန်တော်တို့ကနေအရှိတ်ကကနေဒီယူပုံဆိုတဲ့ရွာမှာဒီယူပုံဆိုတဲ့ရွာကြီးမှာဟုတ်အဲ့ကတော့လည်းတော့အဲ့ဘက်ကမကြားသေးဘူးကျွန်တော်တို့ဦးနှီးကဖြစ်ခဲ့တဲ့တမီချင်းလမ်းတိုက်ပွဲမှာကတော့
စစ်တပ်ဘက်က50လောက်တည်ဆုံပြီးတော့မကောက်ရသေးတဲ့အလောင်း30ကျော်ကျန်တယ်လို့လည်းသူကပြောပေမဲ့ဒါကိုတော့အတိမပြုနိုင်ပါဘူးတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကတပ်အင်အားထပ်ဖြည့်နေသလိုချင်းနှင်းမြစ်တွေမှာလည်းရေချောင်းကနေကင်းလှည့်နေပါတယ်ကနီမျိုးတဝိုက်မှာဧပြီလတွေကစပြီးစစ်တပ်နဲ့ဒေသခံပြည်သူစစ်အဖွဲ့တွေတိုက်ပွဲဖြစ်နေတာပါမေလ6ရက်နေ့ကတော့ကနီအနီးကကင်းရွာအနီးမြစ်တွေမှာစစ်တပ်အဆောင်နဲ့ရန်တင်ဆောင်လာတဲ့သင်္ဘောကိုဒေသခံကာကွယ်ရေးအဖွဲ့တွေကကြားပြတ်တိုက်ခတ်မှုနောက်ဆုံးဖြစ်ခဲ့တာပါအခုတခါကဏီဘက်မှာတိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ကင်းရွာအနီးမှာလည်းစစ်တပ်ဘက်ကတပ်တွေထားပါတယ်အခုလိုအခြေအနေကြောင့်အနီးနားကကြေးရွာတွေဟာတိုက်ပွဲတွေပြင်းထန်လာမှာဆိုတဲ့အတွက်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်ထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကင်းရွာရဲ့ဘေးချင်းကရင်းရွာသားတူကအခုလိုပြောပါဗျာ
ကျွန်တော်တို့ကကဏီမှာပြန်ပြေးရတယ်ကြာကင်းမှာစစ်တပ်ရောက်လာလို့ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့စောပိုင်းကတပတ်တုန်းကတော့အဲ့မှာအဲ့ဒီကတခါပြေးကြရတာအားပြီးတော့ပြန်သွားကိုပြန်ပြန်ရောက်တော့ကိုမှတခါပြန်ပြေးကြရတယ်ခဏမှာအဲ့ကျွန်တော်တို့ရွာကတော့အင်ဂျီ300ကျော်လောက်ရှိတာဒါတရွာလုံးပြီးပါပါဗျာနည်းနည်းပါပါအိမ်ဆောင်လေးတကြီးဟိုဝါလီထုတ်နေနည်းနည်းပါပါလောက်ကျန်တော့တရွာလုံးကတော့တော်တယ်အကုန်ထွက်ပြေးနေကြတာ
မေလ22ရက်နဲ့23ရက်မှာကနီကင်းလမ်းမှာပြတဲ့တိုက်ပွဲကြောင့်စစ်တပ်ကကင်းရွာမှာတက်ဆွဲလာပြီးတိုက်ပွဲတွေဖြစ်လာနိုင်တာမို့ဒေသခံတွေဟာနီးစပ်ရာတောတောင်တွေတွေထွက်ပြေးနေကြတာပါပြီးခဲ့တဲ့မေလ6ရက်ကလည်းစစ်ကောင်စီကရန်တင်ဆောင်လာတဲ့ဆက်လီကိုဒေသခံတွေကတိုက်ခတ်ခဲ့ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်လည်းထွက်ပြေးခဲ့ရပါတယ်မကြာမီမိုးရင်းကာလကိုရောက်ရှိလာတော့မှဖြစ်တဲ့အတွက်စစ်ပေးဆောင်ဒေသခံတွေအနေနဲ့နေရေးထိုင်ရေးပို့ပြီးဒုက္ခပြမှာကိုစိုးရိမ်နေကြပါတယ်